မြန်မာနိုင်ငံအတွင်းမှာမကြုံစဘူးတဲ့တိုးတက်ပြောင်းလဲမှုတွေရှိနေပေမဲ့လို့လူနည်းစုတိုင်းရင်းသားဒေသတွေအတွင်းကအခြေအနေနဲ့ပတ်သက်လို့စိုးရိမ်စရာတွေရှိနေတော့မယ်လို့မနေ့ကလွှတ်တော်ကြားနာပွဲတစ်ခုမှာအမေရိကန်နိုင်ငံသားကြီးဝန်ကြီးရောအောက်လွှတ်တော်မတ်ရှဘော့ကပါပြောကြားခဲ့ပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ကုသညုံကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားကြီးဌာနရဲ့2014ခုနှစ်အသုံးစရိတ်တင်သွင်းမှုနဲ့ပတ်သက်ပြီးတော့အောက်လွှတ်တော်ကြားနာပွဲအတွင်းအခြားနိုင်ငံတကာကိစ္စရပ်တွေနီးတူပဲမြန်မာနိုင်ငံအရေးကိစ္စကိုလည်းမေးမြန်းဆွေးနွေးခဲ့ကြတာပါ။Republican အောက်လွှတ်တော်မှ Steve Shebert ကဒီမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့တိုးတက်မှုတွေမြင်ရပေမဲ့မြန်မာစစ်တပ်ရဲ့လွှမ်းမိုးချုပ်ကယ်မှုနဲ့ပတ်သက်လို့တော့စိုးရိမ်စရာရှိတယ်ဆိုပြီးပြောသွားပါတယ်
Certainly we've witnessed dramatic changes in that nation in the past 2 years but I think we all agree that there may well be some bumps in the road ahead we applaud the reforms instituted thus far and certainly
ဒီကနေ့နှစ်နှစ်အတွင်းမြန်မာနိုင်ငံတွင်းမှာပြောင်းလဲတိုးတက်မှုတွေတည်တည်တသာရှိလာတာတွေ့ရပါတယ်ဒါပေမဲ့လည်းရှေ့ဆက်ရမယ့်လမ်းတွေအခက်ခဲတားဆီးတွေရှိကောင်းရှိနိုင်တယ်ဆိုတာကိုအားလုံးသဘောတူကြမယ်ထင်တယ်။အခုချိန်ထိဆောင်ရွက်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုအားပေးကြိုဆိုပါရစေ။ပြီးခဲ့တဲ့နှစ်ဦးပိုင်းတုန်းကကြားဖြတ်ရွေးကောက်ပွဲမှာနိုင်ငံရေးအခြေအနေအသစ်တွေပေါ်လာတာကိုလည်းဝမ်းမြောက်မိပါရစေ။ဒါပေမဲ့တစ်ချိန်တည်းမှာလူနည်းစုတိုင်းရင်းသားဒေသတွေမှာအကြမ်းဖက်မှုတွေတိုးလာတာလည်းတွေ့ရပါရစေ။မြန်မာနိုင်ငံတွင်းမှာစစ်တပ်ဟာအရေးပါတဲ့အင်အားကြီးတစ်ရပ်ဖြစ်ရှိနေတုန်းမှာလူနည်းစုတိုင်းရင်းသားဒေသတွေကအကြမ်းဖက်မှုတွေရပ်တန့်ရမယ်အစားအဲ့ဒီကြမ်းဖက်မှုတွေကိုကျူးလွန်နေသူတွေအဖြစ်အများကထင်မှတ်ယူဆမှုခံယူနေရပါတယ်။အခြေအနေရရမှာသမရဦးသိန်းစိန်အနေနဲ့သူ့ရဲ့စစ်တပ်မှုတွေကိုကင်တွယ်ထိန်းချုပ်နိုင်ဖို့မပေါ်ပါဘူး
။မြန်မာနိုင်ငံတွင်းအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ဒီမိုကရေစီခိုင်မာအားကောင်းလာရေးအတွက်အမေရိကန်စိုးရပိုင်းအနေနဲ့ဘယ်လိုမျိုးလုပ်ကင်ဆောင်ရွက်မှုရှိလဲဆိုပြီးတော့အောက်လွှတ်တော်အမတ်ရှော့ဘတ်ကနိုင်ငံကြီးဝန်ကြီးကယ်ရီကိုမေးမြန်းခဲ့ပါတယ်။နိုင်ငံကြီးဝန်ကြီးကယ်ရီကတော့အခက်အခဲတားဆီးတွေရှိနိုင်တယ်ဆိုတာမှန်ပေမဲ့လက်ရှိအခြေအနေအပေါ်မှာတော့သူ့အနေနဲ့အားရမှုရှိတဲ့သဘောပြောပါရတယ်။အခြေအနေတွေပိုပြီးတော့ကောင်းလာစေဖို့လေသူတို့အစိုးရဘက်အနေနဲ့တွန်းအားပေးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောသွားပါရတယ်
။ There will be bumps in the road. I hope not big ones. Obviously things are happening today that were unimaginable a few years ago as the generals who imprisoned Aung San Suu Kyi are now standing with her and working towards this democratic process.
ကဲကဲဒါစီးတွေကတော့ရှိပါလိမ့်မယ်။ဒါပေမဲ့တိတ်ကြီးကြီးမားမားတော့ဟုတ်မယ်မထင်ပါဘူး။ပေါ်ကျွေရတဲ့ချိန်ကသူတို့ဖန်စီထင်းထင်းခဲ့တဲ့ဒေါအောင်ဆန်းစုကြည်နဲ့အတူလက်တွဲပြီးတော့ဒီမိုကရေစီဖြစ်ထွန်းရေးအတွက်လုပ်ကိုင်ဆောင်ရွက်နေကြပါတယ်။ဒါဟာလွန်ခဲ့တဲ့နှစ်တုန်းကစိတ်ကူးတော်မရင်နိုင်တဲ့အခြေအနေမျိုးပါ။ဒါပေမဲ့လည်းမြန်မာနိုင်ငံအနောက်မြောက်ပိုင်းမှာအတော့ကိုစိုးစိုးဝါးဝါပြုမှုဆက်ဆံခံရသူတွေကိစ္စအပါအဝင်စစ်တပ်ကိစ္စနဲ့တခြားကိစ္စရပ်တွေပေါ်ကျွန်တော်စိုးရိမ်တကြီးရှိပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာဒီမိုကရေစီဖြစ်ထွန်းရေးအတွက်ပို့ပြီးတော့ဆောင်ရွက်နိုင်မှုခရီးအတိုင်းပဲဖြစ်ပေါ်လာဖို့ကျွန်တော်တို့အနေနဲ့အစင်တစိုက်တွန်းအားပေးဆောင်ရွက်သွားမှာပါ။သမ္မတဥပမာသွားလုံးကလည်းဒီရွေချက်ပါပဲ
လက်ရှိအမေရိကန်အစိုးရဘိုင်းရဲ့မြန်မာနိုင်ငံပေါ်မူဝါဒအကောင့်ထဲဖော်ရေးဘိုင်းတွေမှာမှန်ကန်တဲ့လမ်းကြောင်းပေါ်မှာရောက်နေတယ်လို့လည်းနိုင်ငံကြေးဝန်ကြီးကယ်ရီကအကောင့်မြင်ပါတယ်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံကြေးမူဝါဒမှာအာရှဒေသကိုရင်ကားထက်ပိုပြီးတော့လေးထလာတာကြောင့်လည်းမြန်မာနိုင်ငံပေါ်မှာကျင့်သုံးလာတဲ့အမေရိကန်မူဝါဒတစ်နဲ့လက်ရှိမြန်မာနိုင်ငံရေးပြောင်းလဲမှုတွေဟာအမေရိကန်နိုင်ငံကြေးမူဝါဒမှာစံပြုတ်စရာတစ်ခုလိုမျိုးအမေရိကန်အရာရှိတွေဘက်ကယူဆတယ်လို့ပြောရမှာပါခင်ဗျာ